ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဈေးတစ်ခုထဲမှာမပေါက်ကွဲသေးတဲ့ဘုံတစ်လုံးကိုထိုင်းအာဏာပိုင်တွေဒီကနေ့တွေ့ရှိဖယ်ရှားလိုက်ပါတယ်။ဒီဘုံဟာပြီးခဲ့တဲ့သတင်းပတ်ကချိန်ကိုက်စီစဉ်ပြီးပေါက်ခွဲခဲ့တဲ့ဘုံတွေကမပေါက်ဖဲကြံနေခဲ့တဲ့ဘုံဖြစ်တယ်လို့ဆိုပါတယ်။အဲဒီပေါက်ကွဲမှုတွေကြောင့်လူ၄ယောက်ဒဏ်ရာရခဲ့တာပါ။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးနဲ့အမေရိကန်တရုတ်နဲ့တခြားကမ္ဘာ့အင်အားကြီးနိုင်ငံတွေကနိုင်ငံခြားရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေဘန်ကောက်မှာအစည်းအဝေးတွေလုပ်ခဲ့တဲ့ရက်တွေအတွင်းဒီကြတဲ့တောက်ကြနေကဘုံအသေးစား6လုံးနဲ့မီးလောင်စေတဲ့ဘုံ6လုံးပေါက်ကွဲခဲ့တာပါ။ဘန်ကောက်မြို့လယ်ကောင်ကဘသူနမ်စီတဲ့မှာဒီနေ့တွေ့ပြီးဖယ်ရှားလိုက်တဲ့မီးလောင်စေတဲ့ဘုံဟာတောက်ကြနေကပေါက်ကွဲခဲ့တဲ့ဘုံတွေနဲ့ဆင်တူတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဘုံပေါက်ကွဲမှုတွေနဲ့ဆက်ဆက်ပြီးတန်တရားရှိသူ9ဦးကိုဖမ်းဆီးထားတယ်လို့ထိုင်းဝန်ကြီးချုပ်ဖရာယုတ်ချန်လိုချာကပြောပါတယ်။အဲဒီဖမ်းထားတဲ့လူတွေထဲမှာပေါက်ကွဲမှုတွေမတိုင်ခင်တရက်ကဘန်ကောက်မြို့လယ်ကောင်ထိုင်းရဲဌာနချုပ်ရှိမှဘုံနှလုံးထောင်ခဲ့တယ်ဆိုပြီးဆွဆွဲခံထားရသူ2ဦးလည်းပေါင်းအောင်ပါတယ်။အဲဒီလူတွေကထိုင်းနိုင်ငံတောင်ပိုင်းမှာလက်နက်ကင်ပုံကန်ထားကြွနေတဲ့မွတ်စလင်အများစုနေထိုင်ရာနရတီဝက်ပြည်နယ်ကပါမလေးမွတ်စလင်အများစုနေထိုင်တဲ့ထိုင်းတောင်ပိုင်းကပြည်နယ်တော်များများမှာဆယ်စုနှစ်တခုကြာလက်နက်ကင်ပုံကန်မှုကြောင့်2004ခုနှစ်ကလေးကဆိုရင်လူပေါင်း9000နီးပါးသေဆုံးရပြီဖြစ်ပါတယ်